ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာအစိုးရစန့်ကျင်ရေးဆန္ဒပြသူတွေကိုလူစုခွဲဖို့အတွက်အထူးယုံနှင်းနှင်းရေးရဲတွေကမျက်ရည်ယိုပုံးတွေအသုံးပြုခဲ့ကြပါတယ်။ဝန်ကြီးချုပ်ရင်လက်ရှင်နဝတ်ရဲ့အစိုးရကိုနှုတ်ထွက်ပေးဖို့အတွက်ပထက် CM အဖွဲ့ရဲ့ခေါင်းဆောင်မှုနဲ့စနေနေ့ဆန္ဒပြကြသူတွေကိုထိန်းချုပ်နိုင်ဖို့အတွက်ထောင်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေဘန်ကောက်မြို့တော်အတွင်းမှာချထားပါတယ်။အစိုးရကလည်းဆန္ဒပြသူတွေကိုဖမ်းဆီးထိန်းသိမ်းနိုင်ဖို့အတွက်ပြည်တွင်းလုံခြုံရေးဥပဒေကိုပြဋ္ဌာန်းလိုက်ပါတယ်။ဆန္ဒပြသူတွေဟာရဲတပ်ဖွဲ့ကတားဆီးထားတဲ့အတားအဆီးတွေကိုဖျက်ချော်တဲ့အချိန်မှာမျက်ရည်ယိုပုံးတွေနဲ့ပြစ်ခတ်ခဲ့တာလို့မျက်မြင်တွေ့သူတွေကပြောပါတယ်။ရဲတပ်ဖွဲ့ရဲ့အမိန့်ကိုလည်းဆန္ဒပြသူတွေကမလိုက်နာခဲ့ကြဘူးလို့ပြောပါတယ်။ရဲနဲ့ဆန္ဒပြသူတွေကြားအပြန်လှန်တိုက်ခိုက်မှုတွေအတွင်းနှစ်ဖက်စလုံးဒဏ်ရာရရှိသူတွေတော်တော်များများရှိတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ဝန်ကြီးချုပ်ရင်လတ်ချင်နဝတ်အစိုးရဟာအကြမ်းလိုက်စားမှုတွေရှိနေပြီးတော့အရင်ဝန်ကြီးချုပ်ဟောင်းတက်စင်ရှင်နဝတ်ရဲ့လက်ဝေခံဖြစ်တဲ့ဆိုပြီးဆန္ဒပြတဲ့ပထက် CM အဖွဲ့ကိုငင်းချမ်းတိခါပါခင်ဗျာအငိမ့်စားဗိုလ်ချုပ်ကြီးဟောင်းဖြစ်တဲ့ဘွန်လတ်ဒရူပရာဆက်ကဦးဆောင်တာဖြစ်ပါတယ်ခင်ဗျာ